ရဲ့တင်မာနေတဲ့ရခိုင်မြောက်ပိုင်းကအရင်ကြောက်တော့နေရှင်းပြနေကပလောဝမ်မြို့နယ်တွေမှာအစိုးရတပ်နဲ့ရခိုင်လက်နက်ကင်အဖွဲ့တို့မနေ့ကတိုက်ပွဲတင်းထန်ဖြစ်ပေါ်ခဲ့တယ်လို့အဖွဲ့ပြောခွင့်ရခိုင်ဒုက္ခကပြောပါတယ
်အဖွဲ့ဝိုင်းလိုက်တာနေမှာဒီအမ်းမြို့နယ်ကယူကိုင်းကျော်ရဲ့အရှေ့ဘက်ဒီ၄ကီလိုမီတာခွေးလောက်အကွာမှာလည်းပဲတိုက်ပွဲဖြစ်တာရှိတယ်နောက်ပြီးလို့ရှိရင်ပလောဝမ်မြို့နယ်မီးရှောင်းကတားအနီးမှာရှိတဲ့ဒီမြန်မာစစ်တပ်ရဲ့ဖြစ်တာရှိတယ်နောက်တစ်ခုကတော့ဒီကျောင်းအတူမျိုးနဲ့ကလဒန်မြေဝမ်မကျရောဒီအဲ့မှာတောင်တန်းမှာလည်းပဲဒီတိုက်ပွဲအပြင်းထန်ဖြစ်တာ
ရတိတော်မျိုးနဲ့မယူမြေအတွင်းမှာလည်းမယူမြေရဲ့အရှိဘက်ကမ်းမှာရှိတဲ့ထီဆွေကြောက်တန်းရေပုံစောက်ခအောင်မြေကုန်ဗောဓိကုန်ရေမြေကျေးရွာနဲ့အနောက်ဘက်ကမ်းမှာရှိတဲ့အောင်စေကုန်စဖိုကျွန်းကံပြင်းပြင်ဝန်စတဲ့ကျေးရွာတွေကိုပိတ်ခတ်မှုတွေရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်အဲ့ဒီပြေခါမှုကစစ်တွေကနေမယူမြဲတိုင်မြောက်ဖက်ကိုတက်လာတဲ့တပ်မတော်ရေရင်ကမနေ့ကညနေ6နာရီကျော်လောက်မှာလက်နက်ကြီးလက်တံငွေတွေနဲ့ပြစ်ခတ်ခဲ့တာကြောင့်ဒဏ်ရာရသူတွေရှိတယ်လို့ဒေသခံတွေထွက်ပြေးနေကြရတယ်လို့ညောင်ပင်လာဒေသခံတအူးကဆွဆွေးပြောဆိုပါတယ
်တပ်မတော်ပြင်ပေါ်စစ်ဒီမရှိတာဒီစစ်တွေကနေပြီးတော့တောက်လျှောက်တက်လာပြီးတော့တသိတော်မသုံးလျှောက်တိုင်းအောက်မှာခဏနောက်ပြီးတော့မှတက်ပြီးတော့မီးနေကျော်တိုင်းစီမြောက်ဘက်ကိုတက်လာပြီးတော့မှဒီချောဝအယောက်ကတတ်တင်ပြီးတော့လမ်းနှကြီးရောလမ်းနှငွေတွေရောတတ်တင်တဲ့တွေရောသုံးပြီးဒါဆက်ပိုက်ပြီးတော့လာပါတယ်ဆိုများအဲ့ဒီအချိန်မှာကျွန်တော်တို့ကလေကြောက်လန့်ပြီးတော့ကိုတို့အသက်အိုးရင်လို့ဆိုတဲ့နေရာမှာပုံကူပြီးနေကြပါတယ်ဒါနဲ့သူတို့ပြတဲ့စီတွေဟာဒီမယူးမျိုးကျော်ရဲ့အရှိဖတ်ရော်ရီရောအနောက်ဘက်မှာရှိတဲ့ရော်ရီရောအကုန်လုံးကိုစီမံခဲ့ပါတယ်အဲ့ဒီမှာသူတို့ပြတဲ့ကြောက်ကြောက်ဒီလက်ရော်တွေမှာစစ်ကတ်တန်ကသူတွေနဲ့ရှိတယ်လို့သိရပါတယ်ဆိုများ
အဲ့ဒီပြေခါမှုကြောင့်မယူမြေရဲ့ရှေ့ဘက်ကမ်းမှာရှိတဲ့ရေပုတ်ကြီးရွာကမြို့သမီးနှစ်ဦးနဲ့ဆောက်ခတ်ကြီးရွာကမြို့သမီးတူဦးတန်ရာရရှိခဲ့တယ်လို့ဆောက်ခတ်ကြီးရွာကဦးမောင်ဘူးကပြောပါတယ
်။အဲဦးတို့ရွာမှာဦးတို့ရွာကလည်းမရောက်ရတယ်။မရောက်ရတော့ကဦးတို့ရွာကမဟုတ်ဘူး။ဒီတိရွာကနေသူ့ရှင်မမလာနေရတယ်။ဒီတော့တိုင်းဆောင်တော့အဲ့ဒါအဖော်ကြီးတယောက်ဘယ်ရတယ်ညာဖက်တက်ကမှာညာဖက်တက်ကမှာတန်ရာရတယ်။ဦးတို့သူတို့ဖေးကိုလဲကြတယ်
အဲ့ဒီတိခါမှုဟာတပ်မတော်ရေရင်ကတည်တာဖြစ်တယ်လို့ဒေသခံတွေကဆွဆွေးပြောဆိုကြပါမယ်တပ်မတော်ဘက်ကတော့မနေ့ကရှင်းပြနေပလောက်ဝဘက်မှာဒါတိုက်ပွဲတွေရှိပြီးမယူမြေကန်ရရွာတွေကိုသူတို့ပြစ်တာမဟုတ်ဘူးလို့ရခိုင်ပြည်နယ်လုံခြုံရေးနဲ့နေစားရေးရာဝန်ကြီးဗိုလ်မုံကြီးမင်းတန်းကပြောပါတယ
်တက်ကပြစ်ပါကွာတက်ကအဲ့ဒါလေးမှတော့မရှိဘူးဟုတ်ပါဘူးတပ်မတော်ရေရင်အဲ့လောက်ဝေးကြည့်တယ်ပြောဘူးဟာတို့တက်တို့တည်နေပြီတဲ့ဘုရားပြန်တနက်ကဘလို့ပြစ်မယ်အဲ့ပြင်စီစီတန်းတော့ကိုင်လေးရတဲ့ပုံမရောက်ဘူးဟိုမင်းရတယ်ဒီတိုင်းမင်းမယုံရင်ငါပြစ်ပြရမယ်မင်းလေးရမှာမင်းရတယ်ဖြီးအောင်ဖြီးရအောင်ဟိုကတော့ဘရဝနာမှာတော့သူတို့တိုက်နေတာပဲအဲ့ဒီတွေပဲလိုက်တိုက်တာဒီ
စီရင်တင်းမာနေတဲ့ရခိုင်မြောက်ပိုင်းမှာနှစ်ဖက်ကြေခတ်မှုတွေဖြစ်ပေါ်ပြီးရာသားတည်ဆုံးတန်ရာရရှိသူတွေဟာလည်းတနေ့တစ်နေ့ပုံမှန်များပြလာနေပါတယ်တိခါမုန်တွေကြောင့်ရသားတွေထိခိုက်တံရရရှိတိုင်းမှာလည်းတက်နေအဖွဲ့တို့ဟာတစ်ဖက်နဲ့တစ်ဖက်ပြန်လည်ဆွဆွေးပြောဆိုနေကြတာလည်းဖြစ်ပါတယ်တိကရီရပိုင်းတွေကလည်းရတိတော်မျိုးနယ်ဘက်မှာအအဖွဲ့နဲ့အစိုးရတပ်တို့တိုက်ပွဲတွေပြင်းထန်ခဲ့တာကြောင့်ရတိတော်မျိုးပေါ်နဲ့တခြားဘေးလက်ရာကျေးရွာတွေကိုထွက်ပြေးလာကြတယ်။စစ်ဘေးတောက်ခတွေ3000ကျော်လောက်ရှိတယ်လို့ရတိတော်မျိုးနယ်မျိုးသားလှတ်တော်မှဦးခင်မောင်လာကပြောပါတယ
်။အဲစခန်းတွေမှာလည်းကြည့်နေတယ်နော်အင်ဂျီမာစတာနေကြတယ်။သူ့အင်ဂျီမာဆိုတလာ9000တသိန်း600လို့ဒီကြီးနာတာတရှိမတက်နိုင်လို့ဒီကြတော့ဒုက္ခတွေစခန်းမှာအနေတွေဖုန်ကြောက်လို့မှာနေရတဲ့ဆွေဆွေမျိုးအင်ဂျီမာကနေရတာရှိတယ်။မျိုးပေါ်မှာတော့တပေါင်းဝင်ကြလို့ရှိမယ်။နေမှာဆိုရင်အကုန်လုံး3000ကျော်4000လောက်ရှိမယ်။မနေဒီတပည့်တွင်ချင်းရင်းနေဆိုရင်ဒီတပည့်တွင်မှာဆိုရင်4000-5000ပို့တော့တာ
။စီရင်တင်မာနေတဲ့ခိုင်မြောက်ပိုင်းကမြို့နယ်ရှိခုနဲ့ရှင်းတင်နယ်ဘလောက်ဝဲမြို့နယ်တို့ကိုပြီးခဲ့တဲ့ရက်ပိုင်းကအင်တာနက်ဖြတ်တောက်ထားတာကြောင့်တိုက်ပွဲတွေဆက်လက်ပြင်းထန်လာနေပြီးဒေသခံတွေပို့ပြီးတော့ဒုက္ခရောက်နေတယ်လို့နိုင်ငံရေးလေးလာသုံးသပ်သူတွေကပြောဆိုကြပါတယ်ခင်ဗျာ။